မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကနယ်နိမိတ်တိုင်းတာတတ်မှတ်နိုင်ခြင်းမရှိသေးတဲ့ဧရိယာအတွင်းထိုင်းဘက်ကဖောက်ချလိုက်တဲ့ရင်းမြောင်းကြောင့်မြောင်းရည်ကြောင့်မြန်မာဘက်ကဖျားသုံးစုရက်ွက်တချို့ရေလွှမ်းခဲ့ပြီးအိမ်တလုံးပြိုကျခဲ့ပါတယ်။ဒီရေတွေဟာထိုင်းဘက်ကအစ်ဖောက်နေတဲ့အာရှအဝေးပြေးလမ်းမကြီးရဲ့ရေနှုတ်မြောင်းကရေတွေဖြစ်ပြီးနှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်အခုလိုရေနှုတ်မြောင်းတွေဖောက်ချလိုက်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။လောလောဆယ်မှာနယ်ဇက်အဝင်ထွက်တွေပိတ်ထားပြီးလုံခြုံရေးတိုးမြှင့်ထားသလိုထိုင်းမြန်မာနယ်ဇက်ကော်မတီအချင်းချင်းလည်းညှိနှိုင်းဆွေးနွေးနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဖျားသုံးစုမျိုးရှိရာထိုင်းမြန်မာနယ်ဇက်ဒေသမှာနှစ်ဖက်စစ်သားတွေကလည်းအစ်စ်နေရာယူထားတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြရတယ်လို့ဖျားသုံးစုမျိုးခံသူဦးဖြစ်သူနိုင်အောင်ကမွန်ဘာတာနဲ့အခုလိုပြောပါတယ
်။နန်းတဲ့မန်ဖဲတဲ့သူဘာတဲ့ကွာဒီမှာ
သူပြောသွားတာကတော့စစ်သားတွေလက်နက်အသစ်စောင့်နေကြတယ်။နိုင်ငံနယ်နိမိတ်ဖြတ်ကျော်လို့မရဘူး။သူတို့ပိတ်ပင်ထားတယ်။အခြေအနေဘယ်လိုလာမလဲတော့မသိဘူး။ကျွန်တော်တို့ဒေသခံတွေကတော့စိုးရိမ်နေရတယ်ဆိုပြီးမွန်ဘာတာနဲ့ပြောဆိုသွားတာပါ။မနေ့ကစပြီးကရင်ပြည်နယ်ဖျားသုံးစုမြို့ထိုင်းမြန်မာနယ်စပ်နယ်နိမိတ်တွင်ထိုင်းနိုင်ငံဘက်ကဖောက်လုပ်နေစေရေမြောင်းကနေမြန်မာဘက်ခြမ်းကိုလွှမ်းလာတဲ့အတွက်အခြေအနေဖြစ်ပွားပြီးနိုင်ငံစစ်တပ်တွေကနေလုံခြုံရေးတိုးချထားသလိုသွာလာခွေတွေကိုလည်းပိတ်ပင်ထားခဲ့တာပါ။ဇူလိုင်လ25-26ရက်နေ့မှာလဲမိုးသည်ထန်းစွာရွာသွန်းပြီးထိုင်းနိုင်ငံရေမြောင်းကရေတွေဖျားသုံးစုမြို့ကိုစီးဝင်လာပြီးရေလွှမ်းတဲ့အပေါ်မှာထိုင်းအန္တရာယ်ပိုင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်ဖို့မြန်မာစစ်တပ်ကလည်းလုံခြုံရေးယူထားတာဖြစ်တယ်လို့ဖျားသုံးစုမြို့ NLD ဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးအောင်စိုးကခုလိုပြောပါတယ်
။ဒီကတော့လုံခြုံရေးဖွဲ့တွေကလည်းတော့ဆော့ဆော့ပြီးတဲ့ဆိုတော့ကလည်းအေးအင်းမှမအနေထားတော့မဟုတ်ဘူး။သူတို့ဘက်ကခုနေတွေ့ဆုံဆွေးနွေးဖို့အတွက်အချိန်ဆွဲနေလို့နေဇက်လုံခြုံရေးအတွက်မြန်မာပြည်သားပြည်တဲ့ဘောတော့ပါပဲ။ဟိုစစ်ရေးရဟိုသင်္ဘောပြတဲ့ဘုံမျိုးပေါ့ကွာ။
ဒါပေမဲ့မနေ့ကဖြစ်စဉ်ဟာစစ်ရေးသိမ်းမှမဟုတ်အတွင်ဆောင်နေတယ်လို့ထင်မြင်ယူဆမှုတွေရှိနေတယ်လို့ထိုင်းမြန်မာနယ်စပ်ကိုပိတ်ပင်ထားတဲ့အတွက်ထိုင်းဘက်ချမ်းမှာလွတ်လုပ်နေတဲ့မြန်မာအလုပ်သမားတွေအလုပ်ခွင့်မစင်းနိုင်ဘူးလို့အလုပ်သမားတွေကပြောပါတယ်။ဒီလိုထိုင်းဘက်ချမ်းကရင်းမြောင်းဖောက်လုပ်မှုနဲ့ပတ်သက်ပြီးတော့ထိုင်းနဲ့မြန်မာနယ်စပ်ကော်မတီတွေဖြစ်တဲ့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှူးဦးမျိုးနိုင်ကောင်းဆောင်မြန်မာကိုယ်စားလှယ်ဖွဲ့နဲ့ထိုင်းကိုယ်စားလှယ်ဖွဲ့တို့ကနေမနေ့ညနေပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နဖက်နေဆက်ကော်မတီဖွဲ့ဝင်တွေတွေ့ဆုံမှုအရထိုင်းနိုင်ငံဘက်ကနေရေမြောင်းဖောက်လုပ်မှုကိုယာယီရက်စက်ပေးထားတယ်လို့နေဆက်ကော်မတီဝင်ဖျားသုံးစုမျိုးစကမ်းမှုအောင်မြတ်မိုးကပြောပါတယ
်။သူတို့ချမ်းမှာညီတို့ကောင်းနေတူးရဲဆိုတော့ဒီဘက်ကတားတယ်သူတို့နေချမ်းမှာတားတော့ဆိုတော့သူတို့မရက်ဘူးဆက်လုံးလို့ပြောသူတို့ကနေတော့အပေါက်ပိတ်တယ်ပေါ့အဲ့ဒါနဲ့သူတို့ကအခုရက်သွားပြီနားရမယ်နားရပြီတင်းချမ်းမှာလုံးမယ်လုံးမယ်ဆိုရင်သူကဒီကြရေးစနစ်ကြလူတို့ကျွှဲပြီးမယ်ပေါ့ညနေချမ်းတော့သူကတော့ရက်ထားတယ်
ထိုင်းအနာပိုင်တွေကလည်းထိုင်းဘက်ချမ်းအာရှလမ်းမကြီးကိုတိုးချဲ့ဖောက်လုပ်ပြီးရေမြောင်းတွေကိုတူးပေါ်ထားတာကြောင့်မိုးရွာသွန်းတဲ့အခါမှာမြေနဲ့ရမြန်မာဘက်ချမ်းဖျားသုံးစုမြို့သွင်းမှာအိမ်တလုံးပြိုကျခဲ့တဲ့အပြင်ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တာပါ။ဖျားသုံးစုမြို့ရက်ွက်တချို့ရေလွှမ်းခံရမှုအခြေအနေကိုတော့ဦးအောင်စိုးကအခုလိုပြောပါတယ
်။သူတို့လှုပ်လာတဲ့ရေမြောင်းကကျင်းတဲ့အခါကျတော့ပုံမှန်အနေထားနဲ့ဆိုတော့အဆင်ပြေပါတယ်။ဒါပေမဲ့ရေများလာရင်မိုးများလာတဲ့အခါကျရင်တော့ဒီရေမြောင်းကမနိုင်တော့ရေချိုလာတော့လမ်းတွေရက်ွက်တွေတဲ့ဟိုအိမ်တွေဝင်လာတယ်။ဘွက်တွေကရေမြောင်းပြီးတော့ဘွက်တွေတာလိုက်ကျင်းလာ။အောက်မှာကြည့်တဲ့အိမ်တလုံးကြည့်သွားတာ။ဒီအိမ်တွေကအထိအခန်းတွေအထိရေတွေပုံလောက်လာတဲ့အခါကျတော့ဒီကူကတော့စိတ်တော်ကရောက်ကြတယ်ပေါ့။ဒီအမတ်ရက်ွက်ကြီးချက်ွက်ပန်းတန်းနေရအဲ့ဒီရက်ွက်တွေကတော့အိမ်တွေအထိကိုရေဝင်နေတယ်။
ဖျားသုံးစုမြို့နယ်ဆက်ဟာမြန်မာစိုးရနဲ့ထိုင်းစိုးရတို့ကြားဒီကနေ့ထိနယ်ဆက်နယ်နိမိတ်တိတိကျကျမတတ်မှတ်နိုင်သေးသလိုနေမြေညင်းပွားမှုပြဿနာတွေလည်းအဆင်လိုလိုဖြစ်ပွားနေပါတယ်ခင်ဗျာ။